ဘရဇောနိုင်ငံမှာတော့မိုးအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုလာကြောင်းတေဆုံးသူစုစုပေါင်းဟာမနေ့ကတောက်ကြနေ့နောက်ပိုင်းအထိမှာတော့60ရှိသွားပြီလို့အစိုးရကထုတ်ပြန်ပါတယ်။နိုင်ငံရှိတောင်ပိုင်းကန်ယူရန်ဒေတာကဆောက်ပေါ်လပီနယ်မှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကစပြီးတော့မိုးအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုလာတွေကြုံနေရတာပါ။နောက်ထပ်မိုးဆက်ရွာနိုင်သေးတယ်လို့လည်းဆောက်ပေါ်လပီနယ်အစိုးရရဲ့မူလဝဒဌာနကခန့်မှန်းထားပါတယ်။ပြောင်းဆုံးနေသူများပြားကိုလည်းအရေးပေါ်ချာဖွေကယ်ဆယ်တာတွေဆက်လုပ်နေပြီးတော့လူပေါင်း4000ကျော်ကိုလည်းသူတို့အိုးအိမ်တွေကနေပြောင်းရွှေ့ပေးထားတယ်လို့အစိုးရထုတ်ပြန်ကြမှာဖော်ပြထားပါတယ်။ခုလိုသဘာဝပေးကြုံနေရတဲ့ဒေသတွေမှာဆေးရုံဆေးကန်းတွေနဲ့လမ်းမတွေပေါ်မှာလူတွေပြည့်ပြီးတော့ရေနဲ့စားသရိတ်ခါမလုံလောက်တာတွေမဖြစ်ရလေအောင်ခုချိန်မှာအဲ့ဒီဒေသတွေကိုသွာလာတာတွေမလုံကြဖို့ကိုလည်းပြည်နယ်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။သဘာဝဘေးတည်နေတဲ့ကန်ဦးနဲ့ဒေသမှာအစားအသောက်နဲ့စီပါဝယ်တခြားအများဆုံးကုန်ပစ္စည်းတွေကိုဈေးတင်မရောကြဖို့ကိုလည်းစီမင်းစည်းကမ်းတချို့ကိုပြည်내အစိုးရကထုတ်ပြန်ထားပြီးတော့ရေဓာတ်ကလည်းဆေးရုံတင်မောင်းနဲ့ရဟတ်ရင်တွေတုံးပြီးတော့လူနာနဲ့ပစ္စည်းပို့ဆောင်မှုတွေကိုအရေးပေါ်လုပ်ပေးနေပါတယ်ခင်ဗျာ။